အခုသတင်းထုတ်လွှင့်နေခြင်းတွင်ပါပဲဂျနီဗာမှာလုပ်နေတဲ့လူ့ခွင့်ရေးကောင်စီအစည်းအဝေးတွင်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအထူးဆုံးရည်စည်မှုပေါင်ပေါက်ခရိုင်းတွေကသူစုံစမ်းတွေ့ရှိထားတဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေရဲ့ရည်ရည်ပတ်သက်လို့ကောင်စီအစည်းအဝေးတွင်တင်ပြအစီရင်ခံနေပါတယ်။ဒါပြင်ဒီကနေ့မှပဲပေါင်ပေါက်ခရိုင်းကြီးတင်ပြပြီးတဲ့နောက်အစည်းအဝေးမှာထည့်ရှိသေးတယ်ဆိုရင်ချင်းမြန်မာနိုင်ငံဆိုင်ရာတရားသူတွေတော်နိုင်ငံကအချက်လက်ရှာဖွေရေးဖွဲ့ IFS မှာလည်းပဲဆွေးနွေးတင်ပြဖို့ရှိပါတယ်။ပေါ်ပေါက်ခရိုင်ဒီရဲ့ဒီနေ့တည်တည်ရမှာပင်လယ်ဆိုင်ရာမှာရောက်နေတဲ့ဒုက္ခတွေပြီးပြန်ခွေရေးကိစ္စအဟန့်အတားဖြစ်နေရတဲ့အခြေအနေတွေကိုလည်းထပ်တင်ပြောဆိုပါရစေ။ဒီပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အတ္တမကြီးဦးကျော်မိုးထွန်းကပြန်လည်တုံ့ပြန်ပြီးတော့ခြေပါလာမှာတော့ဒင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခတွေပြီးပြန်လာရေးကိစ္စမှာအာဆာအဖွဲ့ရဲ့ချင်းချောက်မှုတွေရှိနေတယ်လို့ပြောဆိုသွားပါရစေ။ဒီကနေ့ရက်စွဲနဲ့ဒီကနေ့စောပိုင်းကထွက်လာတဲ့ IFF မြေနောက်ဆုံးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံထဲမှာရှိနေသေးတဲ့ရိုဟင်ဂျာ6000ဟာအခွင့်အကြောင်းဖိနှိပ်ခံရပြီးလူမျိုးတုံးတစ်သက်ခံရမယ့်အန်ဒရီအောက်မှာနေထိုင်နေကြရတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဘလို့အခြေအနေလေးဆိုတဲ့အသေးစိတ်ကိုတော့အစင်ကစားထဲမှာဆာမင်နာတရားကျော်ရှိတဲ့အစင်ကစားထဲမှာအသေးစိတ်ဖော်ပြထားသလားဆိုတာမသိကြသေးပါဘူး။နိုင်ငံလုံးမှာကြံ့နေသေးတဲ့လူဝင်ကြပြီးအတွက်လူမျိုးတုံးတစ်သက်ခံရမယ့်ချင်းချောမှုဆက်ရှိနေပါသေးတယ်လို့ SSM ဥက္ကဋ္ဌမာဇူဂီဒေါ်ရစ်မန်ကပြောပါတယ်။လူမျိုးတုံးတစ်သက်မှုကိုတားဆီးဖို့စုံစမ်းစစ်ဆေးဖို့နဲ့ရာဇဝတ်မှုဖြစ်သတ်မှတ်ပြီးအပြစ်ပေးအရေးယူမယ်ထိရောက်တဲ့ဥပဒေပြဋ္ဌာန်းဖို့မြန်မာနိုင်ငံဟာပြက်ကွက်နေတယ်လို့လည်း Mr. Dorisman ကထောက်ပြသွားပါတယ်။အခုနောက်ဆုံးအစီအစဉ်ထဲမှာမြန်မာပြည်တိုင်းသားနဲ့ကိုင်ဖွဲ့တွေနဲ့တက်မတော်ကြောင်းဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူခွင့်ရေးချိုးဖောက်ထားတာတွေနဲ့ဆိုင်တဲ့အချက်လက်တွေလည်းပါလာပါတယ်။ဒီကံမျိုးစုနဲ့ကိုင်ဖွဲ့အီအီနဲ့တိုက်ခိုက်နေတဲ့တက်မတော်ဟာလက်နက်ကိုင်ပုံကံမှုအပေါ်အကြမ်းသားတွေထောက်ခံမှုမရှိအောင်တားဆီးဖို့အတွက်ဒီကံတိုင်းသားတွေရဲ့အသက်ရှင်တန်ရင်းနည်းလမ်းတွေကိုဖျက်တောက်ထားတယ်လူလူရဲ့လွတ်လပ်စွာသွားလာမှုကိုရောလူသားစာနာမှုအကူအညီပေးမှုတွေကိုပါကန့်သတ်ထားတာကြောင့်လူများပြားဟာတမူဝမ်းကြောင့်မလုံနိုင်တယ်လို့စာနာရေးခါလည်းမရနိုင်ကြဘူးလို့စင်ကာတာမှာဖော်ပြထားပါတယ်။ဘဝင်သားလူခေါ်ဆိုသုံးဆွဲတာကိုမြန်မာဆွေရကလက်မခံတယ်လို့ဒီ INSSM အဖွဲ့ကလည်းလက်မခံဘဲပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်။